အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့ဟာဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာရှိတဲ့ဟိုတယ်မှာဗုဒ္ဓဘုနစ်ကပနမတွေ့ဆုံခဲ့ကြပြီးညစာစားခဲ့ကြပါတယ်။ညစာစားပွဲမတိုင်မီကောင်ဆောင်ကြီးနှစ်ဦးတို့ဟာစကားပြန်နှစ်ဦးမှလွဲပြီးတော့ဘသူမှမပါဘဲခိတ္တတွေ့ဆုံခဲ့ကြပါတယ်ဒီအကြောင်းဟနွိုင်းမြို့ကနေ VOA သတင်းတောက် Steve Harman ပေးပို့ထားတာကိုဒေါ်လာလောက်တန်းကပြောပြမှာပါရှင
်နေပြည်တော်နဲ့မြောက်ကိုရီးယားအလံတွေခွင့်ထူထားတဲ့နေရာကိုနောက်ခံထားပြီးသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဟာဒုတိယကြိမ်ထိပ်သီးလာခံကိုဗိုလ်ထုနေကလက်ဆွဲတုပ်ဆက်မှုနဲ့စတင်ခဲ့ကြတာဖြစ်ပါတယ်ကိုရီးယားကျွန်းဆွေယူကလက်ကင်းရှိရေးဆောင်ရွက်ဖို့ပေးထားတဲ့ကြီးကိုယူသိမ်းပြီးခြင်းမရှိပါဘူးလို့သမ္မတထရမ့်ကညင်းဆိုခဲ့ပြီး1953ခုကအပြည့်အစာချုပ်နဲ့ရဆိုင်ခဲ့တဲ့ကိုရီးယားစစ်ပွဲတရားဝင်အဆုံးတိုင်ကြီးညာချက်ထုတ်ပြန်ဖို့ရှိမရှိနဲ့ပတ်သက်လို့သတင်းတောက်တူရဲ့အမေကတော့သမ္မတထရမ့်ကစောင့်ကြည့်ရမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ဆောင်းဆောင်ကြီးမှုတို့ခုလိုလက်ဆွဲနှုတ်ဆက်ပွဲခန်းနာမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့ပြီးခဲ့တဲ့နှစ်ဇွန်လကကျင်းပခဲ့တဲ့ပထမအကြိမ်စင်ကာပူထိပ်သီးညီလာခံလိုပဲဒီဒုတိယအကြိမ်ဟာလည်းအောင်မြင်မှုရရှိနိုင်တယ်လို့ပြောရင်းကြောင်းပြောခဲ့ပါတယ
်။ It's an honor to be with Chairman Kim. It's an honor to be together in really a country Vietnam where they're
ဟုတ်ကဲ့ဒီခင်နဲ့တွေ့ဆုံရတာကိုင်းစရာပါ။သူတစ်ခင်ကော်ဇော်နီခင်ပြီးတော့ကျွန်တော်တို့နှစ်ဦးကိုကာရဝါပြုပြီးတော့ခုလိုကြိုဆိုကြတဲ့ဗီယက်နမ်နိုင်ငံမှာအတူတူကတွေ့ဆုံရတာတိတ်ကိုဂုဏ်ယူပါတယ်။ကျွန်တော်တို့နှစ်ဦးရဲ့ပထမအကြိမ်ညီလာခံဟာတိတ်ကိုအောင်မြင်ခဲ့တယ်လို့ကျွန်တော်ယူဆပါတယ်။ဒီဒီအကြိမ်ထိပ်သီးညီလာခံဟာပထမအကြိမ်နဲ့တန်းတူဒါမှမဟုတ်ပိုအောင်မြင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်နဲ့သမ္မတထရမ့်တို့ဟာဟနွိုင်းရှိမက်ထရိုပိုဟိုတယ်မှာအခုလိုတွေ့ဆုံကြကြတာဖြစ်ပါတယ်။အဲ့ဒီနေ့ညစာစားပွဲတိုင်းကြီးကိုရီးယားစကားပြန်ဥကလွဲလို့တခြားဘယ်သူမှမပါတဲ့ခေါင်းဆောင်ကြီးနှစ်ဦးကြားတရားဆွေးနွေးပွဲကျင်းပခဲ့ပါတယ်။သမ္မတထရမ့်ရဲ့စကားပြန်ကတော့စီကူမာသူ့တွေစကားပြန်လုပ်ခဲ့တဲ့အမေရိကန်နိုင်ငံဂျာယီဌာနစကားပြန်လုပ်ငန်းဌာနရဲ့အကြီးအကဲယုံဟွန်လီဖြစ်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ရဲ့စကားပြန်ကတော့ဆင်ဟီယုံဖြစ်တယ်လို့အင်ဗျူတော်ကအတည်ပြုခဲ့ပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတရားတွေ့ဆုံမှုနဲ့ပတ်သက်လို့ညစာစားပွဲမတိုင်မီစကားပြန်ကတဆင့်မြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောခဲ့ပါလေ ကျွန်တော်တို့ကမိနစ်30ကြာစိတ်ကိုစိတ်ဝင်စားပွဲအချက်လက်တွေကိုဆွေးနွေးခဲ့ပါလေလို့မြောက်ကိုရီးယားခေါင်းဆောင်ကစကားပြန်ကတဆင့်အခုလိုပြောကြားခဲ့တာဖြစ်ပါလေသမ္မတထရမ့်ကတော့ခုလိုနိုင်ဝဲကြာတီးကြားပြေဆုံးခဲ့တဲ့အကြောင်းနဲ့ပတ်သက်လို့လူတွေအတော်လေးစိတ်ဝင်စားကြမှာပဲလို့သာကောက်ချက်ချပြောကြားခဲ့ပြီးစာသာပြည်နှင့်ဆွနီဝဲကနေရက်လက်ကောင်းတွေထွက်ပေါ်လာလိမ့်မယ်လို့ပြောလင်းကြောင်းခုလူပြောခဲ့ပါတယ
်။ So we're going to have a very busy day tomorrow and we'll probably have a pretty quick dinner and a lot of things are going to be solved I hope and I think it'll
be ဘယ်နဲ့တိုင်ကျွန်တော်တို့တွေတိတ်ပြီးတော့လုပ်ငန်းမှာဖြစ်ပါလေ။ကျွန်တော်တို့ညစာခက်မြန်စားသုံးမှုရှိပါတယ်။ဖြည့်ရှင်းစရာတွေကအများကြီးရှိနေပါတယ်။ဒီဆွေးနွေးပွဲကနေပြီးတော့ရေရှည်ခံမဲ့ကောင်းမွန်တဲ့အခြေအနေတွေကိုဥတည်လိုက်မယ်လို့ပြောလိုက်ပါတယ်။ကျွန်တော်တို့ရဲ့ဆက်ဆံရေးဟာလည်းတိတ်ကိုထူးခြားကောင်းမွန်တဲ့ဆက်ဆံရေးပါ
။ညစာစားပွဲကိုအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုနဲ့ဂျာယီအင်ဗျူရောအရာရှိချုပ်မစ်မော်ဗိုနီတို့တက်ရောက်ခဲ့ပြီးမြောက်ကိုရီးယားဘက်ကတော့ကိုရီးယားအလုံသမားပါတီဗဟိုကော်မတီရဲ့ဒုတိယဥက္ကဋ္ဌကင်မြုံချုံးနဲ့မြောက်ကိုရီးယားနိုင်ငံဂျာယီဝန်ကြီးရီယုံဟိုးတို့တက်ရောက်ခဲ့ကြပါတယ်။ညစာစားပွဲမတိုင်မီနိုင်အနေနဲ့လူကတော့ထိပ်သီးညီလာခံနဲ့ပတ်သက်လို့မမှန်သတင်းတွေထွက်ပေါ်လာတာကိုသမ္မတထရမ့်ကလက်မခံပယ်ချခဲ့ပြီးမြောက်ကိုရီးယားနျူကလ িয়ার ကင်းရှင်းရေးနဲ့ပတ်သက်လို့သူနှင့်ကင်ဂျာညှိနှိုင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားဟာအင်အားကြီးတဲ့စီးပွားရေးနိုင်ငံတစ်နိုင်ငံဖြစ်လာလိမ့်မယ်လို့သူညွှန်လင်းကြောင်းသမ္မတထရမ့်က Twitter မှာရေးသားခဲ့ပါတယ်။တိုက်ဆိုင်မှုတစ်ရက်ကတော့မြောက်ကိုရီးယားကောင်ဆောင်ကင်တဲခူရဲ့မီဒီယာဟိုတယ်မှာကနဦးအင်ဗျူရောသတင်းတောက်အဖွဲ့ကလည်းသတင်းပို့ဖို့နေရာအဖြစ်စရဲချထားတဲ့အတွက်လုံးကြုံကြီးကိုအကြောင်းပြပြီးအဲ့ဒီအင်ဂျီရောဒရင်တပ်ဖွဲ့ကိုဗီယက်နမ်အစိုးရကကျန်ဒရင်တောက်3000လို့ဒရင်ယူဖို့နေရာချထားတဲ့ Cultural Friendship Palace နေရာကိုမလွဲမဆောင်သာရှေ့ပြောင်းခဲ့တယ်လို့လည်းသိရပါတယ်ရှင်။